ဒီကနေ့ရန်ကုန်မြို့လဲတန်းဘက်မှာပြစ်ခတ်စင်မှာအနားမှာရှိတဲ့လမ်းတွေကနေအိမ်တွေကထိခိုက်ဒဏ်ရာရသူတွေကိုကယ်ဆယ်ပေးခဲ့ကြပေမဲ့နှစ်ယောက်ကတော့အသက်ဆုံးသွားတယ်လို့ဒဏ်ရာရသူတွေကိုကယ်ဆယ်ပေးခဲ့တဲ့အိမ်ရှင်နှစ်ယောက်ကသူတို့ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်ကိုပြောပြပါတယ်။နှစ်ယောက်လုံးကအသက်20ဝန်းကျင်လူငယ်တွေဖြစ်ကြပါတယ်။တယောက်ကဝမ်းပိုက်မှာတနက်ထိမှန်ခဲ့တာဖြစ်ပြီးတော့နောက်တစ်ယောက်ကတော့ဦးခေါင်းမှာတနက်ထိမှန်ခဲ့တာဖြစ်ပါတယ်
။ဆိုင်ပေါ်ကကလေးကိုခေါ်ပြီးတော့ပြုစုပေးတဲ့အိမ်ရပါညီမတို့အိမ်မှာ၃ယောက်ပေါ့နော်တရားရ၃ယောက်လာတယ်။ဘိုက်ခွခင်းပေါက်သွားတာ၁ယောက်ပြီးတော့ဒီပခုံးနားကိုထိသွားတာ၁ယောက်ခြေထောက်အစ်စ်နားကိုထိသွားတာ၁ယောက်၃ယောက်မှာမှအေးဘိုက်ပေါက်တော့ညီမတို့အိမ်ရောက်ပြီးမကြဘူးအမအသက်ဆုံးဆုံးသွားရပေါ့နော်။ဟိုလမ်းမလေးကလည်းဒီပိတ်ချက်တော့လုံးလာဘလို့မှလည်းညီမတို့မမိလိုက်ဘူးပို့တော့ပို့နေတယ်ညီမတို့အိမ်မှာလည်းဟိုကအသက်ဆုံးဆုံးသွားရပါ။နာမည်ကမီမီအောင်ဖဲနိုင်လို့ပြောပါတယ
်။အသက်ကောသိပါလားအသက်ကောသိရပါလား
။23ဝန်းကျင်လို့တော့တည်တယ်အတိအကျတော့မကြည့်ရဘူးနော်အဲ့ဒီ20ဝန်းကျင်လို့တော့ပြောတယ်အမဟုတ်ကဲ့
တို့ပြစ်တော့ပြေးလာရင်လည်းအမတို့အိမ်ဘက်ကိုရောက်လာတာလားဟုတ်လားအဲ့အဲ့ဒီဟာလေးလည်းပြန်ပြောပြပါလား
ဟုတ်တယ်အမဒီလိုတော့ဒီလဲလန်ဂိုးစထောက်အဲ့ဒီအရှိအကြောင်းအထက်ကငါကြောင်းဆိုတာရှိတယ်အဲ့ဒီမှာခလေးတွေကသူ့ဘလို့ရှုပ်ပြီးတော့ဖိဖိချင်းစီလာတာပဲဒါပေမဲ့လမ်းပြစ်တာကြတော့လေဟိုးဒီလဲလန်လမ်းဆုံးတက်မကနေပြစ်တာမဟုတ်ဘူးအမဒီစကားကြီးသေးမှလေလေးတဲ့အဆောင်ပေါ့နော်ဟိုဗာစီပင်တရဆွေတွေအုတ်ထုတ်ရင်းမှုရုံးစွာကြီးအဲ့ဒီအဆောင်ကနေနေရာယူပြီးတော့စနိုက်ပါနဲ့ပြစ်တာအမရဲ့ဒီလားတော့ကပုံးခို့ပြီးတော့ပြစ်တာအဲ့ဒီချင်းနဲ့အမတို့နေရာကျတော့မျက်နှာချင်းဆိုင်ပေါ့အဲ့ဒီကနေလမ်းနဲ့ဝင်လာလိုက်တာနဲ့အမတို့လမ်းမဲဆိုတော့လေအဲ့ဒီလမ်းနဲ့ကိုတို့ကခလေးရေကိုဒဏ်ရာရကြီးလာတော့အမတို့လည်းအိမ်ကြီးကအကုန်လုံးတက်နိုင်တော့ကူညီတော့အမတို့အိမ်မှာအဲ့ဒီခလေးကရောက်လာတာဒါပေမဲ့ပြစ်ပြစ်ချေအဲ့ခလေးကိုသွားဆွဲလို့မနိုင်ဘူးဇက်တိုက်ပြီးပြစ်နေတော့အဲ့ခလေးကအဲ့ဒီပြစ်ဟိုခါငါကြောင်းချေအဲ့ဒီခြံစည်းရိုးချေမှလည်းတော်တော်အချိန်ကြာရှိနေတယ်အဲ့မှလည်းတွေးလွန်နေပြီပေါ့အမတို့ကြီးရောက်တဲ့အချိန်မှာတော်တော်အချိန်လွန်နေပြီအဲ့မဲ့ရတဲ့လောက်လဲဆွဲလာကြတာပေါ့နော်ရတဲ့အချိန်မှာရတယ်လို့တော့ဆွဲလာကြတာပါရှင
့်ဟုတ်ကဲ့ပါဒါကတော့ဟိုဘိုင်းမှာတနက်တန်ရရသွားတာပေါ့လေနောက်ဒီအကောင်းမှာတန်ရရပြီးတော့ဟိုရောက်လာတဲ့ကျောင်းသားဟိုလက်ခံပေးထားတဲ့အိမ်ရအမရောတစ်ချိန်နေပြောပြလို့ရမှာရှင့်
ဆောင်အားရှိမှလည်းမျိုးလုံးပြန်တော့ပတ်တိရစီကြတော့အမရင်ရောက်တော့အကုန်လုံးတော့ဝိုင်းပြီးတော့ဆရာဝန်နဲ့ခေါ်ပေးလိုက်တယ်အမကြီးအမကြီးများကလည်းဆရာဝန်ကြီးရှိတော့ဆရာဝန်ခေါ်ပေးလိုက်တယ်ဒါပေမဲ့ဘုံဝါးကြီးတွေ့ရပတ်တဲရစာအကုန်လုံးပြစ်ပြစ်နေဆိုအကုန်လုံးထွက်လာပြီအမရင်ရောက်တဲ့ချိန်မှလေသူ့ကိုဝုတ်ဝဲလို့ပြောတဲ့ချိန်မှသူကဝစ်တယ်ဒါပေမဲ့ထပ်ပြစ်လိုက်တယ်ထပ်ပြစ်တော့မျိုးလုံးကြည့်သွားတော့မျိုးလုံးကသူ့ချင်းပတ်သွားတယ်အဲ့တော့မျိုးလုံးပါမလာတော့အမရင်ရောက်တဲ့ချိန်မှလေ
အဲ့ဒီခလေးအဲ့ဒီဟုတ်ကဲ့ပါအဲ့ဒီခလေးရောဘယ်အသက်ဘယ်အရွယ်ရှိပါလဲဘယ်အရွယ်လဲသိရပါလားအဲ့ဒီခလေးကြောင့်ဘာသိရပါလဲရှင
့်23နဲ့ညီမလေးအတိအကျတော့ဘာလို့သူ့ငယ်ကြီးကမားလို့ရှင်မှာပါမလာဘူးမားလို့ကအကုန်လုံးဒီဘက်ကရက်ရက်ကအကုန်ဝမ်းထွက်လာတော့လေသူကတော့23လို့ပြောမြန်မာကဌာနတော့မားလို့ပြောတယ်ဒါပေမဲ့သူကတကယ်ကြီးပါမလာတဲ့အတွက်သူ့ငယ်ကိုမားလို့ဒီချမ်းသိရတယ်
အဲ့တော့အမားတို့လမ်းထဲမှာရောက်လာတဲ့ဒီဒရာရလူနာတွေထဲမှာသုံးသွားတာနှစ်ယောက်ပေါ့ခုနကဘိုက်ပွင့်သွားတာတစ်ယောက်နဲ့ဒီမျက်လုံးထိသွားတဲ့လူတစ်ယောက
်ဟုတ်တယ်ကောဒီကတည်းကဆိုနှစ်ယောက်သုံးသွားတယ်အမားတို့လမ်းထဲမှာဒရာရတဲ့လူကပေါင်းရင်တော့9ယောက်မှ10ယောက်မှ2ယောက်တွေသွားတာပေါ့
ဝမ်းပိုက်မှာတနက်တန်ရနဲ့တည်ဆုံသွားတဲ့အသက်23နှစ်အရွယ်ကျောင်းသားကိုညင်ညီအောင်ထက်နိုင်ဟာရန်ကုန်အနောက်ပိုင်းတက္ကသိုလ်အဝေးတင်မြန်မာစာနောက်ဆုံးနှစ်ကျောင်းသားဖြစ်တယ်လို့ရန်ကုန်အနောက်ပိုင်းတက္ကသိုလ်ကျောင်းသားများတမကဘာကတာများအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်။